မိရောတာရောတန်ရှင်သောဝိညာဉ်တော်ဤနာမတော်မြတ်၌အာမင်ဆလဆောသောညီကိုမောင်နှမပေါင်းတို့ဖေဗရူလာ9ရက်နေ့ဟာဖြင့်နှင်းရဲ့ပစ္စမမြောက်တာမန်တနင်္ဂနွေနေ့ဖြစ်ပါတယ်ဒီနှင်းရဲ့ပစ္စမမြောက်တာမန်တနင်္ဂနွေနေ့အတွက်ဖကြားပြရနောထောက်ရှုရမယ်အကျဉ်းချက်ကတော့တမတေဥခန်းကြီး9ခန်းငယ်73ကနေ76ဖြစ်ပါတယ်လို့ခေါင်းစဉ်ကတော့လောကဤစာလောကဤအလင်းဆိုတဲ့ခေါင်းစဉ်ပဲဖြစ်ပါတယ်တင်တို့သည်လောကဤစာဖြစ်ကြ၏စာမူကားအငံကင်းပြောက်ခဲ့လျင်ငံသောအရသာကိုမြည်တို့ပြန်လေရရှိနိုင်နည်းယင်းသည်မြည်တို့မြသုံးမဝင်တော့ဘဲအပြင်တို့ပြစ်လိုက်၍လူတို့၏နှင်းချေခြင်းခံရယုံသာရှိပေသည်သင်တို့သည်လောကီအလင်းဖြစ်ကြ၏တောင်ပေါ်တွင်တည်ထားသောမြို့ကိုဖွဲ့ကွယ်ထား၍မရနိုင်မြည်သူများစီမီးကိုထွန်း၍တောင်စလားအောက်၌ထားလေမရှိအိမ်သူအိမ်သားအလုံးအတွေ့အလင်းရစေခြင်းဟာစီမီးခုံပေါ်၌တင်ထားလေရှိဤနည်းတူပင်လူတို့သည်သင်တို့၏ကောင်းသောအကျင့်များကိုမြင်ကြ၍ကောင်းငင်ပုံ၌ရှိတော်မူသောသင်တို့အဖ၏ဘုန်းကုံတော်ကိုချီးမွမ်းစေခြင်းဟာသင်တို့၏အလင်းကိုလူတို့ရှေ့မှထွန်းလင်းစေကြလော့ဤသည်ကားယေရှုသခင်၏မွန်မြတ်သောဧဝံဂေလိတရားတော်သည်ခြေလာစွာသောညီကိုမောင်နှမအပေါင်းတို့ပထမတစ်ချက်အနေနဲ့လောကမှာအသက်ရှင်သရွေကာလပတ်လုံးကျွန်တော်တို့တယောက်စီဟာအလင်းကဲ့သို့၎င်းစားကဲ့သို့၎င်းမိမိဘဝကိုရှင်သန်ကြဖို့အတွက်သခင်စုမှားချထားတာတွေ့ရပါတယ်။ဒါဘာလို့ဆိုလိုတာလဲဆိုတော့ကစားမပါတဲ့ဟင်းဟာအရသာမရှိသလိုစားဟာလည်းအသားငါးတွေရဲ့ပုတ်တိုးခြင်းကိုထိန်ချုပ်ထားတယ်ဆိုတဲ့သဘောနဲ့ကပ်ညီတဲ့အသက်တာကိုရှင်တန်ဖို့ဖြစ်ပါတယ်စားပါတဲ့ဟင်းဟာအရသာရှိသလိုကျွန်တော်တို့တယောက်စီရှိနေတဲ့အတိုင်းဝိုင်းဆိုလို့ရှိရင်ကိုယ်ကြောင့်မိမိကြောင့်မိမိရှိနေသောအတိုင်းဝိုင်းမိသားစုအဖွဲ့အစည်းဟာလူတွေလေးစားပြတဲ့နောက်ဂုံတိတ်ခါရှိပြတဲ့နောက်မြင့်မြတ်သောဂုံတိတ်ခါလဲရှင့်နေကြရမှာဖြစ်ပါတယ်ကိုယ့်ရဲ့ရှင့်ခြင်းဟာကိုနေသောနေရာအတွက်လေးပင်မှုတစ်ခုတိတ်ခါဂုံရှင့်နေသောအနေထားတစ်ခုဖြစ်စေရပါမယ်စားပါတဲ့အသားငါးတွေဟာလွယ်လွယ်နဲ့မပုတ်သောသလိုမိမိရှင့်နေတဲ့နေရာမိမိရှင့်နေတဲ့အတိုင်းဝန်းဟာလည်းပဲလွယ်လွယ်နဲ့မပြည့်စည်စေရဘူးမိမိရှိနေခြင်းကြောင့်ပုတ်တိုးတဲ့အနံ့အက်မထွက်စေဖို့ဖြစ်စေရမယ်ဆိုတဲ့ဒီသဘောကိုကျွန်တော်တို့နားလေသဘောပေါက်ပြီးတဲ့နောက်ကျွန်တော်တို့ရဲ့တောင်းဟာလည်းပဲဒီလိုရှိတယ်ဆိုတာကိုသိရှိထားဖို့သခင်စုမှားချားထားခြင်းပဲဖြစ်ပါဆန့်ကျင်ဘက်သဘောနဲ့ပြန်ပြီးတဲ့နောက်တွေးတောစဉ်းစားမယ်ဆိုလို့ရှိရင်မိမိကြောင့်ကိုယ်ကြောင့်ပေါ့လေမိမိနဲ့ဆက်နွယ်ပတ်သက်နေတဲ့တငယ်ချင်းတွေပဲဖြစ်စေမိသားစုတိုင်ဝိုင်းပဲဖြစ်စေအဖွဲ့အစည်းတွေပဲဖြစ်စေမိမိကြောင့်ဂုံတိတ်ခညိုးနွမ်းစေသလားဒါလည်းထက်သွင်းစဉ်းစားထောက်ရှုရမယ်ကိုရှင်ကိုစစ်ဆေးတဲ့အခါမှာမိမိရဲ့အပြောဆိုကြောင့်မိမိရဲ့ဝတ်စားဆင်ရင်မှုကြောင့်မိမိရဲ့အနေထိုင်အမူအကျင့်ကြောင့်မိမိနဲ့ပတ်သက်ဆက်နွယ်နေတဲ့သူတွေအဖွဲ့အစည်းတွေရဲ့ဂုံတိတ်ခနေကြမဲညင့်စသလားဆိုတာကိုလည်းပဲသတိထားပြီးတဲ့နောက်ကျွန်တော်တို့မိမိတက်တာကိုရှင်းတမ်းရမှာဖြစ်ပါမိမိကြောင့်လင်းထိန်နေတဲ့နေရာမှောင်သွားပြီလားပေါ့မိမိကြောင့်လှပနေတဲ့ကဘာကြီးရုပ်ဆိုးသွားပြီလားဆိုတာလည်းပဲထက်သွင်းစဉ်းကျင်ရမှာဖြစ်ပါသခင်ယေရှုဟာကျွန်တော်တို့တယောက်စီကိုလောကရဲ့အလင်းလောကရဲ့စားဖြစ်ကြဖို့အတွက်မေးဆိုထားပါတယ်ဒါဟာဖျားပေးတောင်းဖြစ်သည့်အတွက်ကြောင့်ခြေပွန်စွာဖြင့် ထန်းဆောင်ကြရမယ်ဖြစ်တယ်ကျေပြွန်စွာမထန်းဆောင်ခဲ့သည့်ရှိတော့ဆန့်ကျင်တော့အကျိုးရလာကိုရနိုင်ကောင်းပါတယ်ဆိုတာလည်းပဲမမိတ်မတုံနဲ့အများရန်တရိယာပြောချင်ပါတယ်ဒုတိယတစ်ချက်အနေနဲ့သခင်စုမပါလို့ရှင်ဘာမှမဖြစ်နိုင်သခင်စုမပါလို့ရှင်ဘာအသိမှမသိနိုင်ဘူးဆိုတဲ့အသိလေးတစ်ခုလည်းပဲအများရန် ထထားကြရဖို့ဖြစ်ပါလောကရဲ့အလင်းလောကရဲ့စားအသက်တာကိုရှင်သန်နိုင်ဖို့ဆိုတာဟာသခင်ယေရှုစီကကျေးဇူးတော်မပါလို့မဖြစ်ဘူးသခင်ယေရှုစီကကျေးဇူးတော်မပါလို့ရှင်လောကအလင်းလောကစားဆိုတဲ့အသီးအပွင့်တွေကိုကျွန်တော်တို့ဘယ်နည်းဘယ်ပုံနဲ့မှသီးပွင့်လို့ရနိုင်မှာမဟုတ်ကျွန်တော်တို့တူးဦးစီမှာရှိနေတဲ့
အရေးချင်းတွေပဲဖြစ်စေရုပ်ရည်ပဲဖြစ်စေအတန်ပဲဖြစ်စေဘာပဲဖြစ်စေကျွန်တော်တို့မှာရှိတဲ့အရာအားလုံးဟာဖျားသခင်ပေးထားတဲ့လက်ဆောင်တွေဖြစ်တယ်ဖျားပေးလို့ကျွန်တော်တို့စီမှာရှိနေခြင်းဖြစ်တယ်ကျွန်တော်တို့ဟာကျွန်တော်တို့လှုပ်ယူရတဲ့ဟာတွေမဟုတ်ဘူးအယုတ်ရည်ပဲဖြစ်စေအတန်ပဲဖြစ်စေဒီအရေးချင်းပဲဖြစ်စေချမ်းသာခြင်းကြွယ်ဝခြင်းဘာပဲဖြစ်ဖြစ်ပေါ့လေ ဒါရအလုံးဟံဖျားပေးထားတဲ့အရာဖြစ်တယ်ကိုယ်ကလည်းကိုလှုပ်ယူလို့ရတဲ့ဟာမဟုတ်ဘူးဒီအတွက်ကြောင့်ဘာကြောင့်များပေးထားတယ်လဲဆိုတဲ့ထဆင့်မေးခွန်းကိုကျွန်တော်တို့ကိုယ့်ကိုယ်ကိုမေးရအတန်ကောင်းတဲ့လူဆိုပါစို့ဘာကြောင့်ဖျားသခင်ငါ့ကိုအတန်ကောင်းအောင်ပေးထားလဲအကြောင်းရှိရုပ်ချော်တဲ့လူဘာကြောင့်ပေးထားလဲချမ်းသာတဲ့သူဘာကြောင့်ချမ်းသာမှုကိုပေးထားလဲဒါတွေအလုံးပြန်ရွှေချုံကုန် ကြည့်လိုက်တဲ့အခါကျတော့ဒီအရေးချင်းတွေဒါတွေကိုအသုံးပြုပြတဲ့နောက်အလင်းနဲ့စားအသက်တာကိုပြည်ပြင်ထက်မြက်စွာရှင်သန်နိုင်ဖို့အတွက်အထောက်အကူပေးဖို့ဘုရားသခင်ပေးထားခြင်းပဲဖြစ်တယ်ဒီပေးထားတဲ့အရေးချင်းတွေအားလုံးကိုလွှဲမှားစွာဖြင့်အသုံးပြုသွားမယ်ဆိုလို့ရှင်အင်မတန်မှကြီးမားသောဆန့်ကျင်ဘက်အကျိုးကိုရတောက်တယ်ရနိုင်တယ်ပေါ့ဘုရားရဲ့ဘုန်းကုန်းတော်ကို လူတွေမြင်တွေ့ပြတဲ့နောက်ဘုရားသခင်ကိုချီးမွမ်းနိုင်ကြဖို့ဘုရားပေးတဲ့အစင်းတံအရေးချင်းတွေကိုအသုံးပြုကြရမှာဖြစ်ပါတယ်။တနည်းအားဖြင့်လူတွေကိုဘုရားနဲ့နှီးစေဖို့အတွက်ဒါဘုရားရဲ့ရည်ရွယ်ချက်ပဲဖြစ်တယ်။ဒီတော့ကြောင့်ကျွန်တော်တို့မှာဘာအရေးချင်းတွေဘာတွေများရှိသလဲဘာကောင်းတာတွေရှိသလဲကိုယ်ကိုပြန်လဲသုံးသပ်စဉ်းစားရှိတယ်များကြီးပဲကိုယ်ဘုရားသခင်ပေးထားတဲ့ကောင်းတာလေးတွေများကြီး
mà a thao ku pe bu phit de da chang cha na le pu ku a yau si tai ku phya pe tha de kaung ji mingla le a ye chin de a myu song paw le da le ku ta khu chin si pyan le sin sa pi ta khu chin si be lo a tong pyu de le so da pyan le sit se ku a twe ye chi ba de lo naw song a ne ne ga ro ဒီနေ့ကျမ်းစာအင်မတန်ကောင်းမွန်တဲ့ကျမ်းစာဖြစ်ပြီးတဲ့ကြောင့်ဒီနေ့ကျမ်းစာကိုပဲပြန်လဲဖတ်ကြားပြီးတဲ့နောက်စဉ်းစားဆွေးချင်ပါလေ။ဒီနေ့ကျမ်းစာကိုပဲဒီတတ္တရာအချက်အနေနဲ့ပြန်လဲဖတ်ကြားပြီးမှဖြစ်ပါလေ။အခန်းငယ်73မှာဘာပြောထားတယ်လဲ။သင်တို့သည်လောကကြီးစားဖြစ်ကြ၏။စားမှုကအငံကင်းပြောက်လျင်ငံသောအရာတာကိုမြည်သို့ပြန်လဲရနိုင်မည်နီ။ရင်သည်မြည်တို့များသုံးမဝင်တော့ပဲအပြင်တို့ပြစ်လိုက်၍လူတို့၏နင်းချစ်ခြင်းခံရယုံသာရှိပေသည်စားဆိုတာကစားအရသာမထွက်လို့ရှိရင်ဘာသုံးမှမတက်ဘူးစားဟာစားအရသာမပေါ်လွင်လာလို့ရှိရင်ဘာမှသုံးမတက်သည့်ဖြင့်အပြင်ကိုလွှင့်လိုက်ပြီးတဲ့နောက်လူတွေနင်းချစ်ခြင်းပဲခံဖို့ကောင်းတော့တယ်ဆိုတဲ့အနေအထားတစ်ခုရောက်ရှိသွားမှဖြစ်တယ်ဒီတွေ့ကြောင့်စားသည်စားအရသာပေါ်လွင်ဖို့စားသည်စားတဝန်ခြေပြွန်ဖို့ဒါဟာအများကြီးစဉ်းစားစရာဖြစ်ပါတယ်အခန်းငယ်24မှာကြာတော့ဘာပြောထားလဲသင်တို့သည်လောကီအလင်းဖြစ်ကြ၏တောင်ပေါ်တွင်တည်ထားသောမြို့ကိုဖွဲ့ွယ်ထား၍မရနိုင်အခန်းငယ်25မိသူများစီမီးကိုထွန်း၍တောင်စလားအောင်၌ထားလိမ့်မည်ရှိအင်းတို့အင်းသားအလုံးအတွက်အလင်းရစေခြင်းဟာစီမီးခုံပေါ်မှာတင်ထားလေရှိအဲ့ဒီနေရာမှာ အလင်းပြတ်ပြရမယ်ကောင်းတဲ့ပုံသက်တည်းပြတ်ပြရမယ်ဆိုတဲ့သဘောဖြစ်တယ်ကိုယ့်ရဲ့ကောင်းတဲ့ပုံသက်တည်းလမ်းပြမှုကြောင့်လူတွေအားလုံးဟာတူယူပြတဲ့နောက်ကောင်းရာဘက်ကိုဦးတည်ပြီးတိုးတက်မှုတစ်ခုဖြစ်စေရမယ်ကိုယ့်ရဲ့ကောင်းတဲ့ပုံသက်တည်းအားလုံးကိုတောင်စလာအောက်မှာဖုံးထားလို့ရှိရင်အကျိုးတက်ရောက်နေမရှိဘူးဒီကြောင့်မိမိဟာအပြင်ကိုထွက်လိုက်တာနဲ့တပြိုင်နက်ပဲမိမိရဲ့အယောင်ဆင်းတွေဟာအတူယူစရာအနေထားတွေဟာချက်ချင်းပတ်ဝန်းကျင်ကိုထွန်းမှုစေရမှာဖြစ်တယ်။အိမ်ပြင်ထွက်လိုက်တာနဲ့အခန်းအပြင်ထွက်လိုက်တာနဲ့လူစုလူဝေးတွေရောက်သွားတာနဲ့မိမိရဲ့ကောင်းသောအလင်းတန်းသည်ကောင်းသောပုံသက်တည်များတွေသည်လူတွေအားလုံးကိုဆွဲငင်ပြီးတဲ့နောက်ဖျားဘက်ကိုတွန်းပို့စေသောအလင်းတန်းကြီးတစ်ခုဖြစ်စေရမယ်ဆိုတာကိုတော့အားလုံးသဘောပေါက်စေချင်ပါလေအခန်းငယ်16မှာဒီနည်းတူပင်လူတို့သည်သင်တို့ဤကောင်းသောအကျင့်များကိုမြင်ကြ၍ကောင်းငင်ပုံ၌ရှိတော်မူသောသင်တို့အဖ၏ဘုန်းကုံတော်ကိုချီးမွမ်းစေခြင်းကသင်တို့၏အလင်းကိုလူတို့ရှေ့မှထွန်းလင်းကြလောသင်တို့၏အလင်းကိုလူတို့ရှေ့မှထွန်းလင်းကြလောအရောက်တန်းစီမှာအလင်းထုတ်လို့ရတယ်ကြောက်တန်းစီမှာအလင်းဖန်တီးလို့ရတယ်အဲ့ဒီအလင်းတွေကိုလူတို့ရှေ့မှာထွန်းလင်းစေပါဒါကိုရောရှင်ရဲ့တကက်ကိုမှားချားခဲ့တဲ့အရေးကြီးတဲ့ဇာတ်ရည်ဖြစ်ပါလေနားဆင်သောပုဂ္ဂိုလ်များအရောက်စီတိုင်းလောကရဲ့အလင်းလောကရဲ့သာအသက်တာကိုအောင်မြင်ပြီးပြန်စွာဖော်ဆောင်နိုင်ကြပါစေဖော်ထုတ်နိုင်ကြပါစေလို့ဆုတောင်းပေးပါတယ်ဖျားရှင်သင်တို့အရောက်တိုင်းကိုကောင်းချီးပေးပါစေ